ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ဆန္ဒပြတောင်းဆိုထားတာကြောင့်ဖန်ခံထားရတဲ့သူတွေကိုလှုပ်ပေးဖို့ဟောအငဲအနေနဲ့ဒီနေ့ပြည်သူ့လွတ်တော်မှာဆွေးနွေးတင်ပြခဲ့ရလို့သိရတယ်ရှင်အငဲចောင်းသားတွေလှုပ်ပေးဖို့ဘာကြောင့်တောင်းဆိုခဲ့ရတာလဲရှင်
โอเคတကယ်တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တူချင်းကလည်းဒီအမျိုးသားပညာရေးဥပဒေကိုထောက်ခံလို့ဆန္ဒပြလို့ဖန်ဆီးခံရတဲ့ចောင်းသားတွေအပြင်ဝန်ရံပြည်သူတွေပါဖန်ခံထားရတယ်ပြီးတော့မီဒီယာတွေချို့ကြားဆွဲဆိုလာတဲ့ကိစ္စတွေကိုကျွန်တော်တို့အမျိုးမျိုးတောင်းဆိုကြပြီမဲ့အစိုးရတုတ်တုတ်မလုပ်တာတွေရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ကဒီလူ့ခွင့်ရေးနိုင်ငံသားခွင့်ရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးခုကော်မတီရဲ့အစီရင်ခံစာပေါ်မှာဆွေးနွေးရတဲ့အခါမှာဒီကော်မတီအနေနဲ့လွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဥပပေါင်းလွတ်တော်ကြီးနဲ့လွတ်တော်ကြီးရဲ့အောက်ယူပြီးတော့မှလွတ်ပေးအောင်လွတ်ပေးစေခြင်းနဲ့ဌာနနဲ့ကျွန်တော်ကဆွေးနွေးခဲ့တာဖြစ်ပါတယ်သူတို့ကိုလွတ်ပေးဖို့ဒီအစိုးရလက်ထက်မှာသူတို့ကိုအမြန်ဆုံးလွတ်ပေးဖို့နောက်တစ်ခုကအခုထောင်ထဲမှာလူခွင့်ရေးချုပ်ပေါက်ခံရတဲ့အတွက်အမြန်ဆုံးလွတ်ပေးစေခြင်းတာအဲ့ဒီအတွက်ကျွန်တော်တိုက်တွန်းခဲ့တာပါ
ဟုတ်ကဲ့အငယ်ဒီတိုက်တွန်းတောင်းဆိုမှုပေါ်မှာရောလွတ်တော်ကဘယ်လိုများတုံ့ပြန်လဲရှင်
လွတ်တော်ကတော့သူ့ရဲ့ပုံမှန်လူရုပ်လို့ဆိုရင်အတိုင်းပဲကျွန်တော်တို့ဆွေးနွေးတဲ့အဆိုအပေါ်မှာပြောပေးနေအစီရင်ခံစာပေါ်မှာအတည်ပြုသွားတယ်အဲ့ဒီအတွက်ကျွန်တော်တို့ဒီအစီရင်ခံစာမှာသူအချက်တွေဓာတ်တွေရှိပါတယ်အဲ့ဒီအတွက်ဓာတ်တွေကိုလွတ်ပေးဖို့ဆိုတော့ပြောတဲ့အခါမှာသူကကျွန်တော်တို့ဆွေးနွေးတဲ့ဆွေးနွေးချက်တွေကိုမစင်းသားပါဘူးဒါပေမဲ့လွတ်တော်ကအစီရင်ခံစာကိုပဲအတည်ပြုတာဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကဒီကော်မတီအစီရင်ခံစာတင်တဲ့ကော်မတီနေတဲ့ဓာတ်တွေဆက်လုပ်ဖို့လိုပါတယ်ဆိုတော့တိုက်တွန်းခဲ့တာဖြစ်ပါတယ်အဲ့တော့လွတ်တော်ကတော့ပုံမှန်အရအစီရင်ခံစာပေါ်ပဲအတည်ပြုသွားပါတယ်ကျွန်တော်တို့ဒီလိုမျိုးဆွေးနွေးတဲ့လူပေးဖို့တိုက်တွန်းတဲ့အပေါ်မှာတော့လွတ်တော်က action ယူတာမရှိပါဘူ
းအမျိုးသားပညာရေးဥပဒေကြောင့်ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်ဖို့အတွက်အငဲအနေနဲ့ဒီလွတ်တော်တပ်သားအတွင်းမှာထပ်ပြီးတောင်းဆိုသွားဖို့များရှိလားရှင
်ဟုတ်ကဲ့ဗျာတကယ်တော့ကျွန်တော်တို့ဒီကိစ္စကိုစူးစမ်းကြတဲ့သူတွေရှိပါတယ်ဦးသိန်းညွန့်ဆိုလည်းအဆိုတင်ထားပါတယ်တင်ထားတဲ့အဆိုကပေါ်မလာပါဘူး22ချိန်မြောက်ပုံမှန်စီဝေးမှာတင်ထားတဲ့အဆိုလွတ်ပေးဖို့ဒါပေမဲ့အဲ့ဒီအဆိုပါမလာတဲ့အတွက်ဒီ73ချိန်မှာလည်းပါမလာတဲ့အတွက်ဒီလိုမျိုးအဆိုတွေကိုလွတ်တော်ကမဆောင်ရွက်ပေးတဲ့အတွက်လွတ်တော်ကိုယ်စားလှယ်တွေရဲ့အခွင့်အရေးဆုံးရှုံးနေတာတွေကိုရောကျွန်တော်တင်ပြခဲ့ပါတယ်အဲ့ဒီအတွက်ကျွန်တော်ကတော့ကျွန်တော်ရဲ့ဆွေးနွေးမှုထဲမှာကိုဒီကျင်းသားတွေဒီအခုလက်ရှိကျောင်းသားတွေကိုအမြန်ဆုံးလွတ်ပေးပါဆိုတာကိုပဲတောင်းဆိုခဲ့တာဖြစ်တဲ့အတွက်ဒီကိစ္စကိုအကောင့်ထဲမဖော်မထည့်ကျွန်တော်တို့ကဆက်ပြီးတိုက်တွန်းနေမှာဖြစ်တယ်ကျွန်တော်တို့ရတဲ့ခွင့်ရေးပေါ်မူတည်ပြီးဒီကျွန်တော်တက်တန်းကဒီဇင်ဘာအထိပဲကျွန်တော်တို့ဆောင်ရွက်ရမှာဆိုဒီဇင်ဘာအတွင်းမှာကျွန်တော်ရတဲ့နည်းနဲ့ကျွန်တော်တို့စင်းသားတွေတောင်းသားတွေအစီခံတောင်းသားအပြင်ဝန်ရံပြည်သူတွေအမြန်ဆုံးလုပ်ပေးဖို့ပဲကျွန်တော်တို့တောင်းဆိုပါမယ်။ဒါကြောင့်မလဲဆိုရင်နောက်အစိုးရဆိုတာနောက်လာမယ့်2026မတ်လကိုမှမတန်းကျင်ကြမယ်ဆိုရင်ဧပြီလမလွတ်နိုင်သေးပါဘူး။မေလလောက်မှသူတို့ကစင်းသားကြမယ်ဆိုရင်တော့မှကျွန်တော်တို့ကအနည်းဆုံး6လကြောက်အောင်မယ်။ဒီ6လအတွင်းမှာကျွန်တော်တို့ဒီဝန်ရံပြည်သူတွေရောတောင်းသားတွေရောထောင်ထဲမှာဒုက္ခရောက်ပြီးသေသွားနိုင်ပါတယ်။အဲ့ဒီတော့ကျွန်တော်တို့ကဘယ်လိုနည်းနဲ့ဖြစ်ဖြစ်ဆက်ပြီးတော့ဒါဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ပြောလိုပါတယ်။
ဟုတ်ကဲ့အငယ်ဒီမျိုးသားပညာရေးဥပဒေကြောင့်ဖန်ဆီးခံထားရတဲ့သူတွေရဲ့အမှုကအခုမှစစ်ဆေးနေစေရှိသေးတယ်အမေမချရသေးဘူးဆိုတော့လေဒီအစိုးရတပ်သန်းတွင်မှာအခုဖန်ဆီးခံចောင်းသားတွေနဲ့ဝန်ရံပြည်သူတွေចောင်းသူတွေလွတ်ပေးမယ်လို့ရောအငယ်ထင်လားရှင
်အစိုးရတို့လွတ်ပေးခြင်းလေဥပဒေဆိုလွတ်ပေးခြင်းလေလွတ်ပေးလို့ရတယ်မလွတ်ပေးခြင်းလို့ဒီလိုမျိုးကြာကြာနေတဲ့အတွက်ကျွန်တော်တို့လွတ်ပေးခြင်းအောင်ပြောရမှာပဲဖြစ်တယ်ဘာကြောင့်လဲဆိုလွတ်ပေးအောင်ပြောရဖို့စစ်ဆေးဆဲကာလမှာကျွန်တော်အခုဒီနေ့ပြောတဲ့အထက်မှာပါပါတယ်အမှုစစ်ဆေးဆဲမှာပဲနော်လွတ်ပေးဖို့ဆိုတာမျိုးကျွန်တော်ပြောခဲ့ပါတယ်1988အာဏာသိမ်းတဲ့အချိန်တုန်းကကျွန်တော်တို့ဖန်ခံရပါတယ်အဲ့ဒီအချိန်မှာ88အာဏာမသိမ်းခင်စက်တင်ဘာ17ရက်ရှိကနေဖမ်းဆီးထားတဲ့လူတွေစစ်ဆေးဆဲအချုပ်သားတွေအပါအဝင်အားလုံးကိုလွတ်ပေးလိုက်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအာဏာသိမ်းပြီး4ရက်မှာကျွန်တော်ဖမ်းခံရပါတယ်ကျွန်တော်တို့လွတ်ပေးတဲ့အချိန်မှာမပါခဲ့ပါဘူးကျွန်တော်တို့ရှေ့ကခိုးဆိုးတိုက်လူရက်တဲ့လူတွေအကုန်လုံးလွတ်သွားပါတယ်အဲ့လိုမျိုးစစ်ဆေးဆဲအမှုတွေပိတ်သိမ်းခဲ့တာကိုစစ်အစိုးရအာဏာသိမ်းတဲ့အချိန်မှာတော့လွတ်ခဲ့တာရှိတဲ့အတွက်ကျွန်တော်တို့အခုဒီမိုကရေစီအစိုးရဘာကြောင့်မလွတ်ပေးနိုင်ရမှာလဲအဲ့တော့ဒီအမျိုးသားပညာရေးဥပဒေတွင်ဆန္ဒပြခဲ့တဲ့ចောင်းသားတွေကအမျိုးသားပညာရေးဥပဒေကြီးလည်းပြန်ဆန်းပြပါပြီအဲ့တွက်စစ်ဆေးဆဲအမှုတွေကိုအားလုံးပိတ်သိမ်းပြီးတော့မှသူတို့ကိုလွတ်ပေးသင့်ပါတယ်လို့ကျွန်တော်အဲ့လိုပြောခဲ့တာပါဖြစ်ပါတယ်နေတာဝီထောင်ဆိုတာအစိုးရကအစိုးရမှာနာမည်ကြီးတဲ့ထောင်ဖြစ်တယ်ဆိုတာကျွန်တော်သိထားတယ်အခုထောင်ရင်းကာလဆိုတာတော်တော်ကြီးကိုဒုက္ခရောက်တဲ့ကာလပါဒီလိုကာလမျိုးမှာသူတို့တွေကိုအထင်မှဒုက္ခနဲ့မနေစေချင်ဘူးဒါကိုကျင်းစာပါတယ်ဒီအတွက်ကျွန်တော်တို့ကလွတ်စေချင်လို့ဒီနေ့ထည့်ပြောခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်အငယ်အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါလေ